Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2016ခုနှစ်ဒီဇင်ဘာလ5ရက်နေ့တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေခင်းအစီအစဉ်လေးကိုကျွန်မစုမုံကတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်ဗျထွေးပါစီးပြားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာခုနှစ်ရက်ကြာပြစ်ခတ်ရဲဆဲပြီးလူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိနဲ့ဖြန့်ဝေပေးနိုင်ဖို့အတွက်တောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်တခါအမေရိကန်ပြည်ထောင်စုမြောက်ဒါကိုတာပြည်နယ်မှာရေနံပိုက်လိုက်တိဆောက်မဲ့အစီအစဉ်ကိုတော့အမေရိကန်စစ်အင်ဂျင်နီယာတပ်ကဆက်မလုပ်ဖို့တားမြစ်လိုက်ပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူရနိုင်တဲ့အတူပြပြပေးတော့မယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ဒီနေ့တွေမှာဆိုရင်တော့မြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမုံကိုတပ်စခန်းတွေကိုအစိုးရတပ်ဘက်ကပြန်ပြီးထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ
်မနေ့ကကျွန်တော်ဒီနေရာကြီးခါရဲမုံကိုကနေကျွန်တော်တင်လက်ရှိပြီးတယ်မြမတက်မတော်အတူကြီးရတာတော့သူတို့ကလုံးဝထိန်းချုပ်နိုင်ပြီလို့သူတို့ကပြောတယ်
ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ကလေးငယ်တွေအပါအဝင်လူ20ကျော်သေဆုံးခဲ့ရတဲ့ဆီးရီးယားအလက်ပိုမြို့ကလေကြောင်းတိုက်ခိုက်မှုအကြောင်းနောက်ပြီးတော့နယူးယောက်မြို့မှာကြီးကျင်သူတွေများလာတဲ့ Trump Tower ကြီးအကြောင်းစတဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းလွှာတွေနဲ့အတူသောတာရှင်တွေအတွက်ဒီဇင်ဘာတေးလက်ဆောင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာ9ရက်ကြာပြစ်ခတ်ရဲဆဲပြီးတော့လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိဖြန့်ဝေပေးနိုင်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်တစ်ရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။လွန်ခဲ့တဲ့6နှစ်နီးပါးပြည်တွင်းစစ်မစတင်ခဲ့တဲ့အချိန်အထိအလက်ပိုမြို့ဟာဆီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့ပါဒါပေမဲ့လည်းဒီလောလောဆယ်မှာတော့ရုရှားထောက်ကူပေးထားတဲ့ဆီးရီးယားအစိုးရစစ်တပ်ကမြို့ရဲ့အရှိချမ်းကိုထိန်းချုပ်ထားတဲ့သဘုံတွေလက်ထဲကနေနေမျိုးတွေကိုပြန်လည်သိမ်းယူဖို့အကြီးကျယ်ထိုးစစ်ဆင်နေတဲ့နေရာဖြစ်ပါတယ်။အီဂျစ်စပိန်နဲ့နယူးဇီလန်နိုင်ငံတွေဥဆောင်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့တိုက်ခိုက်မှုတွေ9ရက်ကြာရပ်ဆဲဖို့လုံခြုံရေးကောင်စီကတိုက်တွန်းထားပြီးအစိုးရနဲ့သဘုံနှစ်ဖက်စလုံးကထိန်းချုပ်ထားတဲ့နေရာတွေမှာထိခိုက်ပျက်စီးမှုတွေအကြီးကျယ်ဖြစ်စေတဲ့လေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့တိုက်ခိုက်တာအပါအဝင်ဘယ်လိုလက်နက်မျိုးနဲ့မှတိုက်ခိုက်တာတွေမလုပ်ဖို့တားမြစ်ထားပါတယ်။အရင်ကရယူခဲ့မှုတွေအဖြစ်ခက်ရစေးရေးသဘောတူညီချက်တွေမှလိုပဲအခုဒီချိန်သဘောတူညီချက်မှလည်း IS လိုစစ်သွေးကြွတွေနဲ့ပတ်သက်တဲ့တိုက်ခိုက်မှုတွေတော့အကျုံးဝင်မှာမဟုတ်ပါဘူး။အရင်ကပစ်ခတ်ရက်ဆဲမှုတွေကြောင့်အကူအညီအကြီးကျယ်လိုအပ်နေတဲ့ရက်သားပြည်သူတွေအတွက်အကူအညီတချို့ပေးနိုင်ခဲ့တဲ့ဆိုပေမဲ့လို့လူပေါင်း၄သိန်းကျော်သေဆုံးခဲ့ရပြီးဖြစ်တဲ့ဆီးရီးယားစစ်ပွဲအဆုံးသတ်နိုင်အောင်တော့ဘာမှထိထိရောက်ရောက်မစွမ်းဆောင်နိုင်ခဲ့ပါဘူးရှင်
။အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအမေရိကန်စီးပွားရေးလုပ်ငန်းတွေအနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုပြည်ပမှာသွားလုပ်ပြီးတော့အဲ့ဒီကုန်ပစ္စည်းတွေကိုအမေရိကန်နိုင်ငံထဲမှာပြန်ရောင်းဖို့ကြိုးစားမယ်ဆိုရင်သူတို့အနေနဲ့အခွန်35ရာခိုင်နှုန်းပေးဆောင်အောင်မှဖြစ်တယ်လို့တနင်္ဂနွေနေ့ကအခက်တင်းတင်းသတိပေးလိုက်ပါတယ်။Twitter ကနေတဆင့်သူပြောတာတွေမှာတော့သူ့အနေနဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အခွန်တွေနဲ့စီးမင်းစည်းကမ်းတွေကိုတိတိတသားရှော့ချသွားဖို့အတွက်ပြင်ဆင်နေတယ်လို့လည်းပြောပါတယ်။ဒါပေမဲ့ကုမ္ပဏီတွေအနေနဲ့သူတို့ရဲ့အလုပ်သမားတွေကိုဖျောက်ပြီးပြည်ပမှာစက်ရုံအလုပ်ရုံတစ်တွေတိဆောက်မယ်။အဲ့ဒီကုန်ပစ္စည်းတွေကိုအမေရိကန်နိုင်ငံထဲမှာနောက်ဆက်တွဲအကျိုးဆက်တွေမရှိဘဲပြန်ရောင်းနိုင်မယ်လို့ထင်နေရင်တော့အဲ့ဒါမှားတယ်ဆိုပြီးတော့သူကပြောလိုက်ပါတယ်။ကြားနိုင်ငံဒီမှာထုတ်လုပ်တဲ့ကုန်ပစ္စည်းတွေအပေါ်နေဆက်အခွန်ကဗန္ဒိယအခက်ခဲတွေဖြစ်လာစေမှာဖြစ်ပြီးတော့အလွန်တန်ဖိုးကြီးမားတဲ့အမားကိုမလုပ်ခင်မှာကြိုတင်သတိပေးထားခြင်းနဲ့ဆိုပြီးတော့ဘီလီယံနဲတထေးကြီးဒေါ်နယ်ထရမ့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာ2009ကစပြီးတော့ကုန်ထုတ်လုပ်မှုနဲ့ဆိုင်တဲ့အလုပ်အရေအတွက်၅သန်းဆုံးရှုံးခဲ့တာပါ။အများစုကလူတွေနေရာမှာစက်ကရီယာတွေနဲ့စားထိုးတာကြောင့်ဖြစ်ပြီးတော့တချို့ကတော့အမေရိကန်နိုင်ငံထက်လောအောက်ကတက်တာတဲ့နိုင်ငံတွေမှာသွားရောက်လုပ်ကိုင်ကြတာကြောင့်ဖြစ်ပါတယ်။ဒီကောက်ပွဲမဲဆဲစီယုံရဲ့အတွင်းကာလမှာတော့ဒေါ်နယ်ထရမ့်ကသူ့အနေနဲ့ပြည်ပမှာတော့ရောက်လုတ်ကင်နေကြတဲ့အမေရိကန်ကုမ္ပဏီတွေကိုရှော့ချပြီးပြည်တွင်းမှာအလုတ်ကင်တွေတိုးတက်လာအောင်လုပ်မယ်ဆိုပြီးတော့ကြေညာပြောဆိုခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဒါကိုတာပြည်နယ်မှာမြောက်ဒါကိုတာပြည်နယ်မှာဒီအငင်းပွားမှုတွေဖြစ်နေတဲ့ဒေါ်လာ 3.8 ဘီလီယံအကုန်ကျခံတည်ဆောက်မဲ့ဒါကိုတာရေနံပိုက်လိုက်အစီအစဉ်ကိုအမေရိကန်စစ်အင်ဂျင်နီယာတပ်ကဆက်မလုပ်ဖို့တားမြစ်လိုက်ပါတယ်။ဒီပိုက်လိုက်စီမံကိန်းကြောင့်ဌာနေတိုင်းရင်းသားတွေရဲ့ရှားပါးနေရာတွေပျောက်ကွယ်ပြီးတော့တောက်သုံးရေးအရင်းမြစ်တွေတိမ်ကောသွားနိုင်တယ်လို့ဆိုပြီး Standing Rock စုဒေသခံဌာနေတိုင်းရင်းသားတွေကလရုံနဲ့ချီဆန္ဒပြကန့်ကွက်နေကြတာပါ။ အခုအမေရိကန်စစ်အင်ဂျင်နီယာတပ်ကဒီစီမံကိန်းဆောင်ဖြစ်လာမဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတည်ရမှုတွေရှိနေတဲ့စရာကိုလက်ခံပြီးတော့တခြားထိခိုက်မှုမရှိနိုင်မဲ့ဘယ်လိုလမ်းကြောင်းကနေပြောင်းလဲလှုပ်ဆောင်နိုင်မလဲစရာကိုစမ်းစစ်လေ့လာမဲ့အကြောင်းတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်လိုက်တာကြောင့်စူးထားနေတိုင်းရင်းသားတွေနဲ့သူတို့ကိုထောက်ခံသူတွေထောင်နေချီအကြီးအကျယ်အောင်ပွဲခံခဲ့ကြတာပါဒါပေမဲ့တစ်ချိန်တည်းမှာလည်းဒီအခုကြေညာချက်ကဒေသခံတွေနဲ့ရေအရင်းမြစ်ကာကွယ်သူတွေအတွက်တော့အပြည့်အဝအောင်ပွဲမဟုတ်သေးပါဘူးဒီလိုအလားတူစီမံကိန်းမျိုးအချိန်မရွေးပြန်ပြီးတော့ဖြစ်လာနိုင်တယ်လို့ဆိုပြီးအများကသတိနဲ့စောင့်ကြည့်နေကြပြီးတော့တနင်္ဂနွေနေ့ကျင်းပချက်အတွက်အောင်ပွဲခံတာတွေရှိတဲ့တစ်ချိန်တည်းမှာပဲအိမ်တွေကိုမပြန်မဲနဲ့ဆက်ပြီးတော့ဆန္ဒပြမယ်လို့ပြောနေကြတဲ့သူတချို့လည်းရှိနေပါတယ်စင်အင်ဂျင်နီယာတွေရဲ့ကြေညာချက်နဲ့ပတ်သက်လို့တော့ပိုက်လိုက်တည်ဆောက်နေတဲ့ကုမ္ပဏီဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာလည်းမရှိသေးပါဘူးရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အော့ကလန်မြို့ကဂိုဒေါင်တစ်ခုမှာလုတဲ့ညကပွဲအတွင်းမိလောင်မှုကြောင့်သေဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့ကအထိ33ယောက်ရှိသွားပြီဖြစ်ပြီးတော့စုံစမ်းစစ်ဆေးသူတွေကဆက်လက်ရှာဖွေနေတာကြောင့်40လောက်အထိတက်လာနိုင်ပွဲလည်းရှိနေပါတယ်သေဆုံးသွားတဲ့သူတွေထဲမှာအသက်18နှစ်အရွယ်လူငယ်တွေပါဝင်နေတယ်ဆိုတာကိုတွေ့ရပြီးတော့တချို့ဆိုအဲ့ထက်ငယ်သားတွေလည်းပါကောင်းပါနိုင်ပါတယ်မနေ့ကတုန်းကတော့အသက်မပြည့်သေးတဲ့လူငယ်တွေပါတယ်ဆိုတာကိုမသိရခဲ့ပဲအများစုကတော့အသက်20ကျော်နဲ့30ကျော်တွေဖြစ်တယ်ဆိုပြီးတော့အာလမေဒခရိုင်ရဲအရာရှိရီကယ်လီကပြောပါတယ်အမှုပညာပြခန်းတစ်ခုလိုလုပ်ပြီးတော့ပစ္စည်းတွေနဲ့ရှုပ်ပွားနေတဲ့အဲ့ဒီဂိုဒေါင်ဟာတောက်ကြံနေနောက်ပိုင်းကမီးလောင်ကျွမ်းခဲ့တာဖြစ်ပါတယ်အဲ့ဒီဂိုဒေါင်ကိုလူတွေနေဖို့အတွက်ခွင့်ပြုမထားသလိုဖျော်ဖြေမှုတွေလုပ်ဖို့အတွက်လည်းခွင့်ပြုမထားပါဘူးဒါပြင်အဲ့ဒီနေရာမှာမီးလောင်ရင်ငြိမ့်သက်နိုင်မဲ့ရေပန်းတွေလည်းတပ်ဆင်ထားခြင်းမရှိပါဘူးဒုတိယတက်ကနေအောက်ကိုဆင်းနိုင်ဖို့တခုတည်းသောနီလန်ကတော့တစ်သားနဲ့လှုပ်ထားတဲ့လေကားဖြစ်တယ်လို့တောင်ဝရှိသူတွေကပြောပါတယ်။ဘာကြောင့်မီးလောင်လဲဆိုတာကိုသိရှိနိုင်ဖို့အတွက်အဆောက်အုံရဲ့မီးလောင်ကျွမ်းတဲ့ကျွမ်းထားတဲ့အပိုင်းတွေကိုစုံစမ်းစစ်ဆေးသူတွေကတေချာစစ်ဆေးနေပြီးတော့အခုချိန်ထိတော့အဆောက်အုံရဲ့20ရာခိုင်နှုန်းကိုပဲစစ်ဆေးရသေးတယ်လို့တောင်ဝရှိသူတွေကပြောပါတယ်ခင်ဗျာ
။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကလေတနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးတော်မှာရှင်။ Australia နိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာ Green Party ခေါင်းဆောင်ဟောင်းလော်ဝဲရင်းနိုင်ငံရေးသမား Alexander Van der Bellen ကပြိုင်ဘက် Freedom Party က Norbert Hofer ကိုအနိုင်ရသွားပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာပထမဆုံးလက်ရာရေးနိုင်ငံရေးခေါင်းဆောင်ဖြစ်လာလိမ့်မယ်လို့ခန့်မှန်းခံထားတဲ့အသက်45နှစ်အရွယ် Hofer ဟာတနင်္လာနေ့ညနေပိုင်းမဲရုံတွေပိတ်ချိန်မှာတော့အသက်52နှစ်အရွယ်အငိမ့်စားစီးပွားရေးပါမောက်ခဗန်ဒါဘယ်လန်ကိုရှုံးနိမ့်သွားတာဖြစ်ပါတယ်။မစ္စတာဗန်ဒါဘယ်လန်ကတော့သူ့အနေနဲ့ဩစတြီးယားနိုင်ငံအတွက်စီးပွားရေးဆိုင်ရာအခွင့်အလမ်းတွေကိုလမ်းဖွင့်ပေးထားမှာဖြစ်ပြီးသူဟာဥရောပသမဂ္ဂဖြစ်တည်မှုကိုလိုလားတဲ့သမ္မတတဦးဖြစ်လိမ့်မယ်လို့ဗီယက်နာမြို့မှာသတင်းတောက်တွေကကိုသူကပြောသွားပါတယ်။ဩစတြီးယားနိုင်ငံမှာသမ္မတရဲ့အခမ်းအနားဟာတိတ်ပြီးတော့အရေးမပါလာပေမဲ့လို့ပြီးခဲ့တဲ့ဇွန်လတည်းကဒီဥရောပတွေကနေ UK နိုင်ငံခွဲထွက်ခဲ့တဲ့ဖြစ်ရက်နဲ့နောက်ပြီးခဲ့တဲ့လကအမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့ဖြစ်ရက်တွေဖြစ်ခဲ့ပြီးနောက်ပိုင်းမှာတော့နိုင်ငံရေးမှာအစင်လာဖြစ်နေတဲ့အယူဆတွေကိုစက်ကျင်ဖောက်ထွက်မှုတွေနောက်လူကြိုက်များမှုတွေဟာဘယ်လိုရှိနေသလဲဆိုတာကိုစက်သက်တဲ့မေးပွန်းမှုဖြစ်နေတကမ္ဘာလုံးကဒီရွေးကောက်ပွဲကိုစောင့်ကြည့်ကြကြတာဖြစ်ပါရဲ့ရှင်
ပြည်ထောင်နိုင်ငံရဲ့ဆိုရှယ်လစ်ဝန်ကြီးချုပ်မန်နူအယ်ဗောဟာရှင်းနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲကိုဝင်ရောက်အရွေးခံမယ်ဆိုတာကိုဒီကနေ့တွင်လာနေ့မှာကြေညာသွားဖို့ရှိနေပါတယ်။ပြည်ထောင်နိုင်ငံတောင်ပိုင်း Every မြို့ရဲ့မြို့တော်ခန်းမမှာကြေညာသွားမှာဖြစ်တယ်လို့မန်နူအယ်ဗောရဲ့ယုံမန်နူအယ်ဗောယုံရဲ့သတင်းထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ပြည်ထောင်သမားဖွန်ဆာအော်လောင်းကပြီးခဲ့တဲ့သတင်းဘက်ကရုတ်တရက်ကနေထုတ်လွှင့်သွားတဲ့မိန့်ခွန်းထဲမှာသူ့အနေနဲ့သမ္မတတန်နောက်တစ်ချိန်ဝင်ရွေးခံဖို့လုံလောက်တဲ့ထောက်ခံမှုမရတာကြောင့်သမ္မတဖြစ်တဲ့ဒုတိယအချိန်ဝင်ရွေးခံတော့မှာမဟုတ်ဘူးလို့ကြေညာလိုက်ပြီးမှအခုလိုဖြစ်လာခဲ့တာပါ။အသက်54နှစ်ရှိပြီဖြစ်တဲ့မစ္စတာဗောကိုအချိန်တော်ကြာကလေးကသမ္မတလောင်းအဖြစ်နဲ့ရှုမြင်လာခဲ့ကြတာဖြစ်ပြီးတော့သမ္မတအော်လောင်းကဒုတိယသမ္မတတန်ဝင်အရွေးမခံဘူးလို့ကြေညာလိုက်ပြီးတဲ့နောက်မှာတော့သူဟာ2019ရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီသမ္မတလောင်းဖြစ်လာဖို့ပို့ပြီးတော့ခိုင်မာအားကောင်းလာခဲ့တာဖြစ်ပါတယ်။သမ္မတဖွန်ဆောင်အော်လောင်းဟာပြည်ထောင်နိုင်ငံမှာသမ္မတအဖြစ်နဲ့တာဝန်ထမ်းဆောင်နေတဲ့သမ္မတတွေထဲမှာရွေးကောက်ပွဲနောက်တစ်ချိန်ဝင်အရွေးမခံဖို့ဆုံးဖြတ်ခဲ့တဲ့ပထမဆုံးသမ္မတလည်းဖြစ်ပါတယ်။တကယ်လို့မစ္စတာဗောအနေနဲ့ဆိုရှယ်လစ်ပါတီအတွင်းမှာပထမရွေးကောက်ပွဲအနိုင်ရခဲ့မယ်ဆိုရင်သူ့အနေနဲ့ဝန်ကြီးချုပ်ဟောင်းလည်းဖြစ်လက်ရရင်း Republican Party သမ္မတလောင်းဖြစ်တဲ့ François Fillon နဲ့ပြန်ရမှာဖြစ်ပါတယ်။ပြည်ထောင်နိုင်ငံရဲ့သမ္မတရွေးကောက်ပွဲကိုတော့လာမယ့်2019ခုနှစ်ဧပြီလနဲ့မေလတွေမှာနှစ်ကြော့ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။
အီတလီနိုင်ငံမှာတော့ဝန်ကြီးချုပ်မာတေအိုရန်စီအစိုးရပြုထားတဲ့ဖွဲ့စည်းပုံခြေကံဥပဒေပြင်ပြောင်းရေးအစီအစဉ်ကိုတနင်္ဂနွေနေ့ကကျင်းပတဲ့တနင်္ဂနွေလုံးဆိုင်ရာလူထုဆန္ဒခံယူပွဲကနေစတင်ပဲပြေးခဲ့ကြပြီးတဲ့နောက်အီတလီမှာနိုင်ငံရေးမငြိမ်သက်မှုတွေဖြစ်လာနိုင်တဲ့အခြေအနေရှိနေပါတယ်။သူ့ရဲ့အကြီးကျယ်ရှုံးနိမ့်မှုအတွက်ယာရုကနေနှုတ်ထွက်မယ်လို့အသက်42နှစ်အရွယ်ဝန်ကြီးချုပ်ရန်စီကမဲယုံတွေပိတ်ပြီးနှစ်နာရီအတွင်းမှာပဲကြေညာခဲ့ပါတယ်။
Ringrazierò i miei colleghi per la straordinaria avventura, una squadra coesa, forte, compatta.
မနေ့ကမှာအစိုးရဝင်ကြီးအဖွဲ့အစည်းအဝေးခေါ်ပြီးတော့သူမတူအောင်ထူးခြားခြားဆွမ်းဆောင်ခဲ့ကြတဲ့ကျွန်တော်ရဲ့လုပ်ဖော်ကိုင်ဖက်တွေကိုကျေးဇူးတင်စကားပြောပါမယ်။တကယ်ကိုညှို့ညွတ်ခိုင်မာပြီးတော့အားကောင်းတဲ့အစိုးရအဖွဲ့တစ်ခုဖြစ်ခဲ့တာပါ။သူတို့ကိုကျေးဇူးတင်ပြီးတော့သမ္မတအင်တော်ကိုတွားပြီးကျွန်တော်ရဲ့နှုတ်ထွက်စာတင်ပါမယ်လို့အီတလီဝင်ကြီးချုပ်ရန်စီကပြောသွားတာပါ။No vote လှုပ်ရှားမှုကိုဦးစီးဦးဆောင်လုပ်ခဲ့တဲ့ဒီဟာတာတရုတ်ဆောင် Pepe Grillo ဦးဆောင်တဲ့ 5 star movement ဒီလူလူလှုပ်ရှားမှုကတော့အတိုက်ခံတွေနဲ့အတူလက်တွဲပြီး Mr. Renzi ယာရုကနေနှုတ်ထွက်ပြီးတဲ့အခါရွေးကောက်ပွဲအစောတလင်ကျင်းပပေးဖို့ဒီကနေ့တောင်းဆိုခဲ့ကြပါတယ်။တနင်္ဂနွေနေ့လူလူဆန္ဒခံယူပွဲမှာမဲလာပေးခဲ့သူဦးရီဟာမဲပေးခွင့်ရှိသူစုစုပေါင်းရဲ့68ရာခိုင်နှုန်းရှိပြီးတော့ဒါဟာမဲပေးသူဦးရီမြင့်မားတဲ့ဆန္ဒခံယူပွဲတစ်ရက်ပါ။မဲလာပေးတဲ့သူ60ရာခိုင်နှုန်းကျော်ကပြုပြပြောင်းလဲရေးကိုကောက်ကွက်မဲပေးခဲ့ကြတာဖြစ်ပါရဲ့ရှင
်။နယူးဇီလန်နိုင်ငံရဲ့လူကြိုက်များတဲ့ဝန်ကြီးချုပ် John Key ဟာမထင်မှတ်ပဲဒီကနေ့တင်လာနေမှာယာရုကနေနှုတ်ထွက်မယ်လို့ကြေညာလိုက်ပါတယ်။ဘယ်ချိန်မှာထွက်ရမလဲဆိုတာကိုခေါင်းဆောင်ခေါင်းတွေအနေနဲ့သိကြတယ်လို့နယူးဇီလန်ဝန်ကြီးချုပ် John Key ကပြောပါတယ်။နိုင်ငံရေးပေါ်သူ့ရဲ့အနစ်နာခံမှုကြောင့်သူ့ရဲ့ဇနီးဖြစ်သူနဲ့ကလေးနှစ်ယောက်တို့အတွက်ယူကျုံးမရဖြစ်ခဲ့ရပါတယ်။ငွေကြေးအယောင်းဝယ်လုပ်ကိုင်သူဟောင်းတူဖြစ်တဲ့ John Key ဟာ2006ခုနှစ်ရွေးကောက်ပွဲမှာဗဟိုလက်ရာရေး National Party ကိုဦးဆောင်ခဲ့ပြီးတော့နယူးဇီလန်နိုင်ငံကိုတပ်တန်း6နှစ်ကြာအုပ်ချုပ်ခဲ့တဲ့ Labour Party ကဝန်ကြီးချုပ်ဟောင်း Helen Clark ကိုအနိုင်ရခဲ့တာပါ။ဝန်ကြီးချုပ် Key ရဲ့အောင်မြင်မှုတွေကတခုကတော့2008ခုနှစ်အတွင်းကမ္ဘာတဝန်းစီးပွားရေးအကြက်တဲရင်ဆိုင်ခဲ့ရချိန်မှာတိုင်းပြည်ကိုတက်မှတ်ပေးနိုင်ခဲ့သူအဖြစ်အသိအမှတ်ပြုခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမခင်ဖြူထွေးနဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြင်းညီနားဆင်နိုင်ကြောင်းပါရှင်။အခုအရင်ဦးဆုံးတနင်္လာညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်အရှိမြောက်ဒေသမှာမြမတက်မတော်နယ်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေသတင်းနှစ်ပတ်အကြာဖြစ်ပွားနေတဲ့မုံကိုမြို့ကတပ်စခန်းတွေကိုမြမတက်မတော်ဘက်ကမနေ့ညနေပိုင်းမှာတော့ပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဖြစ်ပါတယ်။မနေ့တုန်းကမုံကိုမြို့နယ်အတွင်းပြစ်ခတ်တိုက်ခိုက်မှုတွေမှာအရက်သားတော်တော်များများထိခိုက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ VOA သတင်းတောင်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တိုက်ပွဲတွေရက်တက်နှစ်ပတ်ဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မြောက်ပိုင်းမဟာမိတ်တပ်တွေအနေနဲ့မုံကိုတပ်စခန်းကနေဆုတ်ခွာခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုတာအကျော်ကအခုလိုပြောပါတယ
်။ကျွန်တော်စိတ်ကူးနေလို့ရှိတော့မြန်မာတပ်မတော်ကတော့ဆော့ဒီတိုင်းမှာပြန်မှထားမှရင်းတို့ကိုပုံကျတဲ့ဆက်မှရက်တာဖြိခတ်မှဒီလဆော့ဦးတွေဖြိခတ်မှအဲဒါမှုမနေ့ကကျွန်တော်ဒီစီရီထားတဲ့မုံကိုကနေကျွန်တော်တင်ပြဖြူပြတယ်။မြန်မာတပ်မတော်ကသူတို့ကျင်ရတာတော့သူတို့ကကိုလုံးကထိဆုံးနိုင်ပြီလို့တော့သူတို့ကပြောတယ်
မြောက်ပိုင်းမဟာမိတ်တပ်တွေဖြစ်တဲ့ KIA, TNLA, MNDAA, AA အဖွဲ့တွေကနေမုံကိုသစခန်းကိုနိုဝင်ဘာလ20ရက်နေ့ကစပြီးဒီဇင်ဘာလ4ရက်နေ့အထိ14ရက်ကြာအင်အားသုံးဝိုင်းပတ်တိုက်ခိုက်ရာကနေအဆိုပါသစခန်းကိုစစ်ကူပေးဖို့တွားရောက်တဲ့တပ်မတော်စစ်ကြောင်းတွေကထိုးပေါက်ကျော်လွှားပြီးမနေ့ညနေပိုင်းမှာမုံကိုသစခန်းနဲ့ပူးပေါင်းနိုင်တယ်လို့မုံကိုမြို့ကလည်းထိန်းချုပ်ထားနိုင်ပြီလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်မနေ့ကမွန်ဂိုမျိုးတွင်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒေသခံတွေကလည်းထိခိုက်ဒေဆုံးမှုတွေများပြားခဲ့တယ်လို့မွန်ဂိုဒေသခံဦးတီတီနောင်လတ်ကပြောပါတယ
်။ရက်ကွက်6ရက်ရက်ကွက်9ရက်အဲဒီတုံလုံးအမီးရှိလာခေါက်ပတိကျခေါ်မြခုနဲ့ဗာနဲ့ဖြစ်နေပါတယ်။ဒီကမနေ့ကတော့တောင်းတောင်းအောင်စုပေါ့တောင်းတောင်းရွာဘဲကအဲဒီပလောင်မြခုရွာပေါ့အဲဒီမှာသင်္ကြန်ကဘုံကျဲတဲ့အချိန်မှာအဲဒီနှခါလာကျဲတယ်နှခါလာကျဲတော့အဲဒီဖိုင်6ရက်လောက်ဖြစ်သွားတယ်အဲဒီမှာတယောက်တည်းဆုံးသွားတယ်6
ဒါအပြင်မွန်ဂိုမျိုးသွင်းတဲ့အနီးပတ်ဝန်းကျင်ရွာတွေကလည်းနေအိမ်တွေပြည့်စုံမှုတွေရှိနေတယ်လို့လည်းဦးတီတီနောင်လတ်ကပြောပါတယ်။လက်ရှိမွန်ဂိုမျိုးသွင်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေတတ်ဆုတ်ခွာခဲ့လို့ပြစ်ခတ်တိုက်ခတ်မှုတွေညင်တက်နေတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်ကချင်လူလိုက်ရေးတပ်မတော် KIA တန်းပလောင်မျိုးရလူမျိုးရေးတပ်မတော် TNLA ရခိုင်တပ်မတော် AA မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကဖွဲ့စားတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမှာတရုတ်မြန်မာနယ်စပ်မူဆယ်ဂျူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်ပိုက်ပွဲတွေဆက်စပ်ဖြစ်ပွားလာခဲ့တာပါမ မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့တွေအနေနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းတိုက်ပွဲပုံဖော်နေမှုနဲ့ပတ်သက်လို့ရှမ်းပြည်နယ်ရဲအကဲခတ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကအခုလိုသုံးသပ်ထားပါတယ်
။ယာယီအားဖြင့်တော့ကမ္ဘာဘက်ကတာကြီးရသွားတယ်လို့ပြောနိုင်တာပေါ့။မြောက်ပိုင်းမဟာမိတ်တိုင်းဒေသဖွဲ့တွေအနေနဲ့ကြတော့အဲ့ဒီဒေသကသူတို့ရဲ့အခြေခံဒေသမဟုတ်ဘူး။ကြောက်ကြားဒေသပဲ။အဲ့ဒီဒါဖြစ်တဲ့အခါကျသူတို့စုစည်းပြီးတော့ဒီတိုက်ပွဲဖော်လိုက်တဲ့ဟာသူကဘွယ်လိုချင်းချောက်မှုတစ်ခုသူတို့အနေနဲ့စွမ်းဆောင်ရည်ရှိတယ်ဂယူပြလောက်တဲ့ဂယူဆိုင်လောက်တဲ့အင်အားရှိတယ်ဆိုတာကိုပြကျင်တဲ့ရည်ချင်းနဲ့ဖော်တာပေါ့အဓိကအားဖြင့်တော့သူတို့ကိုနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်တယောက်ခွင့်ရဖို့အတွက်လေးလေးစားစားတန်းတူညီတူသဘောထားပြီးတော့ဖိတ်ကြားခန့်ကျင်လို့သူတို့လုပ်တာပါပဲ
ဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တောက်တာတင်မျိုးဝင်းဦးဆောင်နဲ့ပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်ဖွဲ့တွေနဲ့တွေ့ဆုံမှုတွေမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA, AA ဖွဲ့တွေကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနကကုမင်းမြို့ကိုဖိတ်ခေါ်ခဲ့ပေမဲ့ကော်မရှင်ဘက်ကတပွဲချင်းစီတာတရားတွေ့ဆုံလို့ပြီးအစုဖွဲ့လိုက်တွေ့ဆုံဖို့ဆိုရင် MNDAA, AA, TNLA အဖွဲ့၃ဖွဲ့နဲ့သာတွေ့ဆုံမှာဖြစ်တဲ့အတွက်ညှိနှိုင်းမှုကတော့အဆင်မပြေခဲ့ပါဘူးလက်ရှိ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတည်တက်လာပြီးနောက်ပိုင်း27ရာစုပင်လုံညီလာခံကိုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပခဲ့ပြီးပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေတယ်ဆိုပေမဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူရေးမှာ MNDAA, TNLA, AA စတဲ့လက်နက်ကန်ဖွဲ့တွေပါဝင်ဖို့ကန့်သတ်ထားတာကြောင့်ငြိမ်းချမ်းရေးအတွက်အခက်အခဲရှိနေဦးမယ်လို့ရှမ်းပြည်နယ်ရေးကဲခတ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကနေသုံးသပ်ပြောဆိုခဲ့ပါတယ်ခင်ဗျာ
ရှိမှာကဆက်ပြီးမြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုလို့ခေါ်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်ကြားတိုက်ပွဲတွေပြန်ဆတယ်လို့မွန်ဂိုမျိုးပေါ်ထီအောင်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကကြော့ပြန်စစ်ပွဲတွေဟာလက်ရှိညီငယ်ရေးလုပ်ငန်းစဉ်ပေါ်မှာဘလောက်ထိတည်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးပါမယ်။ပါဝင်ဆွေးနွေးမင်းများလို့သူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားကြမယ်ဆိုရင်တဲ့လေလိုက်အစီအစဉ်ထုတ်လွှင့်တဲ့ချိန်မှာ VOA ကခေါ်ယူมาဖြစ်ပါတယ်မိမိတို့မိများလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန့်ကြမဲ့သတင်းရှင်တွေကိုကြိုဆိုပါတယ်
မနက်ပြန်အင်္ဂါနေ့ညတရိပ်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်။ထိတ်တန်းရောက်နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အလပိုမြို့ရဲ့အရှိတောင်ပိုင်းကတနင်္ဂနွေနေ့လေကြောင်းတိုက်ခိုက်မှုအတွင်းကလေးငယ်တွေအပါအဝင်လူ20ကျော်သေဆုံးသွားပါတယ်။ရုရှားတွေကြောထောက်နောက်ခံပေးထားတဲ့စီးရီးယားအစိုးရတပ်တွေဟာအလပိုမြို့ကိုပြန်လည်ထိန်းချုပ်ဖို့ကြိုးပမ်းနေပြီးအခုအခါမှာတော့မြို့အရှိဘက်ကတပုံတွေထိန်းချုပ်ထားတဲ့ဒေသတစ်ဝက်လောက်ကိုပြန်လည်သိမ်းယူနိုင်ခဲ့တာကြောင့်ဒေသခံတွေပြန်လာနေထိုင်မှုပြောကြားထားပါတယ်။အဲ့ဒီဒေသမှာနေထိုင်သူတွေအတွက်အထောက်ပံ့ပစ္စည်းတွေကိုလည်းရုရှားကပို့ဆောင်ပေးထားတဲ့အကြောင်းဇလက်တီကာဟုတ်ကဲ့သတင်းကိုတော့ကိုအောင်အောင်ကပြောပြပေးပါအောင်ရှင်။
စီးရီးယားဆိုတာတပ်တွေနဲ့တပုံတွေကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတဲ့အလပိုမြို့အရှေ့ပိုင်းကိုလူသားချင်းဆိုင်ရာအကူအညီတွေတင်ဆောင်ထားတဲ့ရင်းနှံဝင်ရောက်သွားတဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကမနေ့ကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်ပါတယ်။ရုရှားစစ်ဖက်အရာရှိဖြစ်သူနီကိုလိုင်းပိုနိုမာယော့ဖ်က
အ
ပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နဲ့သူတို့လူဝတ်တာတွေကူညီပေးသွားဖို့ရုရှားအနေနဲ့ကြေညာများစွာပြောထားပြီးပါပြီ။လူတွေအငတ်ပေးမကြုံရအောင်နဲ့စီးရီးယားနဲ့ရုရှားဆိုရဟာသူတို့ကိုလူလာတယ်ဆိုတာမျိုးမြင်မိစေဖို့ဟာအရေးကြီးပါတယ်။
တပုံတွေလက်ထဲကနေပြန်လဲသိမ်းယူလိုက်တဲ့အလပ်ပိုမျိုးစီသွားရလမ်းကြောင်းကိုအခုအခါမှာအစိုးရကပြန်လဲထိန်းချုပ်ထားပြီးပါပြီ။ဒါပေမဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်ဂျိုင်းကော့တီအတားစီတွေအများပြားရှိနေတာဟာအလပ်ပိုမျိုးသိမ်းယူပို့ဆောင်ရေးဌာနညွှန်ကြားရေးမှူးဟူစိန်ဆူလမန်က
မနက်ဆက်ပြဆဘာဟတ်တလန
်မနက်ခုနှစ်နိုင်ကနေအခုအချိန်ထိလူတရာစီတင်ထားတဲ့ဘတ်စကားဆယ်စီးထွက်ခွာသွားတာကြောင့်အလပ်ပိုအနောက်ဘက်ကနေအရှေ့ဘက်ကိုသွားသူတွေတထောင်လောက်ရှိနေပါပြီ။လမ်းမှာလုံခြုံဘေးကင်းမှုရှိပေမဲ့အစိုးရအနေနဲ့လမ်းကိုပြင်ပေးထားခဲ့ရင်တော့ပိုပြီးဘေးကင်းလုံခြုံမှာပ
ါစီးရီးယားဆိုရကတော့မြို့ကန်တွေကိုယ့်အိမ်မှာကိုပြန်လာနေထိုင်ဖို့ပြောဆိုထားပြီးလာမယ့်သတင်းပတ်တွေအတွင်းအလက်ပိုတစ်မျိုးလုံးကိုပြန်လည်သိမ်းယူသွားမယ်လို့ကြေညာပေးထားပါတယ်လွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းမှာတော့နေအိမ်ကနေနှစ်တော်ကြာဆွန့်ခွာထွက်ပြေးကြသူယာကနန်းတချို့ပြန်လာနေထိုင်ကြပါတယ်မြို့ကန်တဦးဖြစ်သူဖာဒီယာဟာရိုးက
မန်ဒီရှီယိုအလက်ကျော်အဒရော
ပြောလို့လို့ဘာပြောရမှန်းတော့မသိတော့ပါဘူးကျမတို့အိမ်တွေပြည့်စည်ကုန်ပြီမဲ့အပွဲရပြီတဲ့နောက်အခုလိုပြန်လာနိုင်တာပါ
အစိုးရတပ်တွေစီလက်နဲ့ချသွားမှာမဟုတ်ဘူးလို့စီးရီးယားသဘုံခေါင်းဆောင်တွေကစနေနေ့မှာပြောကြားလိုက်ပါတယ်တိုက်ပွဲတွေကြောင်းအရသာထိခိုက်သေဆုံးမှုတွေတိုးလာတာနဲ့အမျှအလက်ပိုမျိုးအရှိတောင်ပိုင်းကီလိုမီတာ100လောက်မှာရှိတဲ့အစ်တလစ်ဒေသရင်းကကဖာနဘဲမျိုးဈေးကိုတနင်္ဂနွေနေ့ကအစိုးရတပ်တွေဟာလေကြောင်းကနေတိုက်ခိုက်ခဲ့တာကြောင့်ကလေးတွေအပါအဝင်လူ21ဦးထပ်မံတေဆုံးခဲ့တယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်ကယ်ဆယ်ရေးလုပ်သားတွေဟာအပျက်စီးတွေကိုအခုခါမှရှင်းလင်းနေပြီးတေဆုံးသူအရေအတွက်ဟာလည်းတိုးလာပွဲရှိကြောင်းထမန်းထားပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်မှာလူအများစိတ်ဝင်စားလာတဲ့ Trump Tower ကြီးအကြောင်းကိုလည်းဆက်ပြီးပြောပြပေးချင်ပါတယ်နယူးယောက်မြို့က Fifth Avenue ကဝင်ကြွားတောက်ပတဲ့အဆောက်အုံကြီးတစ်ခုကတော့အခုချိန်မှာအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအရေးပါဆုံးနေရာတစ်ခုဖြစ်လာနေပါတယ်နယူးယောက်က Trump Tower ဒါမှမဟုတ်လဲမြောက်ပိုင်းကအင်ဖြူရောလို့တင်စားခေါ်နေကြတဲ့ဒီအဆောက်အုံကရွေးကောက်ခံသမ္မတ Donald Trump ရဲ့အာဏာလွှဲပြောင်းရယူရေးပြင်ဆင်နေတဲ့ဌာနချုပ်ဖြစ်တယ်လို့ရွေးကောက်ခံသမ္မတမိသားစုနေထိုင်တဲ့နေရာလည်းဖြစ်ပါတယ်ဒါကြောင့်လေဝင်ရောက်ကြည့်ရှုကျင်သူတွေများလာတာကြောင့်လုံခြုံရေးကိုတိတ်ကိုတင်းကျပ်ထားပြီးတော့သတင်းတောက်တွေဝင်ရောက်သတင်းရယူခွင့်ကလည်းအတော်လေးကိုခက်ခဲတဲ့နေရာဖြစ်ပါတယ် VOA သတင်းတောက် Ramon Taylor သတင်းပေးပို့ထားတာကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင
်နယူးယောက်မြို့နယ်မန်ဟတ်တန်ရပ်ကွက်ထဲက Trump Tower တဝိုက်ဟာအယားဝင်တဲ့စီကားယုံနဲ့မဟုတ်ပါဘူးချမ်းသာကြွယ်ဝသူတွေနဲ့ကြောကြားသူတွေကျင်လည်ကြက်စားရာအရက်လည်းဖြစ်ပါတယ် Trump Tower ရဲ့မြင်းကြီးတက်ပေးမှခမဆောင်ကြီးထဲမှာတော့အစိုးရအနာအလွှဲပြောင်းဆိုင်ရာသတင်းတွေကိုစောင့်ဆိုင်းရယူတဲ့အဖွဲ့ရှိပါတယ်။ဘုံသတင်းတောက်တာဝန်ယူထားတဲ့ Hunter Walker ကတော့သတင်းဆောင်ယူရတဲ့အလုပ်ကငားများနေရတယ်လို့ပဲလို့ပြောပါတယ
်။ We sit here for long stretches where we don't see anybody, but you can't
ဒီနေရာမှာအကြာကြီးထိုင်ပြီးစောင့်နေရတာပါ။ဘယ်သူမှမရှိဘူးဆိုပြီးတတိလက်လွတ်နေလို့မရပါဘူး။ဘယ်သူဝင်လာမလဲဆိုတာဘယ်လို့မှမသိနိုင်ဘူးလေ။နောက်ဝင်လာတဲ့လူကဘယ်သူလဲဆိုတာကိုချက်ချင်းပြောနိုင်ဖို့သိဖို့အတွက်ကလည်းအစင်းသင်းဖြစ်နေဖို့လိုတယ်။သူတို့စီကိုအမြန်ဆုံးပြေးပြီးမိကုန်းတွေမေးပြီးတော့ပဲဘာမှကြိုပြီးအသိပေးထားတာမျိုးမရှိဘူးလေ
ဇိမ်ကန်ပြည့်စည်အယောင်းဆိုင်တွေစားတော့ဆိုင်တွေနောက်အားလိုက်ရရာဒီအလှအပတွေမုံမှန်ထားတဲ့စကြင်ကြောက်ပြားတွေနဲ့ချေမှုန်းထားတဲ့ Trump Tower ထဲမှာတော့အမတ်တရဓာတ်ပုံရိုက်လို့တဲ့လာရောက်လဲပတ်သူတွေအကြိုက်တွေ့နေတဲ့နေရာတစ်ခုဖြစ်နေပါတယ်ဆူဇန်နေဗာစ်ကတော့တက်ဆက်ကနေပြီးတော့လာလေတာပ
ါ The food's good, the service is wonderful.
အစားအသောက်တွေကကောင်းတယ်ဝန်ဆောင်မှုကလည်းကျေနပ်စရာပါအဆောက်အုံကြီးတွေကလည်းခန့်နှလိုက်တာရှင်ကဘာကြီးတစ်ခုတည်းကိုရောက်သွားသလိုပဲ
200မီတာအမြင့်ရှိတဲ့ Trump Tower မှာတော့ဂရေကျွဲတထေးကြီးကနေရွေးကောက်ခံသမ္မတဖြစ်လာတဲ့ Donald Trump နေထိုင်နေသလိုရုပ်ရှင်မင်းသား Bruce Willey ပေါ်တူဂီဘောလုံးအကျော်အမော်ခရစ်စတီနိုရော်နယ်ဒိုတို့နေထိုင်သလို Gucci တို့လိုကမ္ဘာကျော်စီးပွားရေးလုပ်ငန်းကြီးတွေလည်းရှိနေတာပါအခုလိုအားလိုက်ရဲ့ဈေးဝယ်ရာသီမှာတော့ရွေးကောက်ခံသမ္မတနေထိုင်ရာနေရာတစ်ဝိုက်ကလက်လီအယောင်းဆိုင်တွေဘန်နာရေးထိခိုက်မှာကိုစိုးရိမ်နေကြပါတယ
် Our problem is that the customer flow is severely restricted
ပြဿနာကဘာလဲဆိုတော့ဈေးဝယ်လာသူတွေတွားရေးလာရေးအကန့်အသတ်တွေများနေတာပါလက်လီအယောင်းဆိုင်ကလူတွေနဲ့ဆွေးနွေးချက်အရတော့ဒီခရစ်မတ်ရာသီအတွင်းမှာဒေါ်လာဂရေနဲ့ချီးပြီးတော့ဆုံးရှုံးသွားနိုင်တယ်ဆိုတာပါပဲ
။နယူးယောက်မြို့တော်ဝင် Bill D. Blasio ကတော့ဘယ်ပေါင်းစုံကိုအလေးထားပါတယ်လို့ခုခံပြောဆိုပါတယ်
။ I will not tell you that Gucci and Tiffany
ကျွန်တော်တို့ Gucci တို့ Tiffany တို့ကအရေးကြီးဆုံးမဟုတ်ပါဘူး။ရင်ကျော်ပိတ်တဲ့အခြေအနေကအရန်ကိုပြဿနာရှိပါတယ
်။ဒါ့အပြင်နောက်ထပ်ပြဿနာတစ်ခုကသမ္မတကတော်ဖြစ်လာမယ် Melania Trump နဲ့ဆယ်နှစ်အရွယ်သားဖြစ်သူ Barron တို့ကအခု2018ခုနှစ်ကျောင်းပိတ်ရသည့်အထိ Trump Tower မှာဆက်ပြီးနေမဲ့အခြေအနေရှိနေတာပါ။နယူးယောက်ရဲဌာနက Carlos Gomez ကတော့အခုလိုပြောပါတယ
်။ We have committed a substantial number
Trump Tower ကိုလုံခြုံရေးတာဝန်ရှိသူအရေအတွက်အလွန်လောက်ချထားဖို့ဆုံးဖြတ်ထားပါတယ်။တရက်ကို24နိုင်အချိန်ပြည့်ချထားမှာပါ
။မြို့တော်တာဝန်ရှိသူတွေအစိုးအရတရက်တရက်ဒေါ်လာ100,000ကျော်ကုန်ကျနေပြီးအခွန်အမ်းပြည်သူတွေရဲ့ငွေတွေကိုသုံးနေရတာပါ။ဒီအပေါ်ကန့်ကွက်သူတွေအများအပြားရှိပေမဲ့အလုံးတော်လည်းမဟုတ်ပါဘူး Trump ကိုထောက်ခံသူ Pim Kosh ကတော့အခုလိုပြောပါတယ
် We have a president now that spends a lot of time other places in the White House
တင်ပြီးတော့မှမဟုတ်ပဲအပြစ်မှာပို့ပြီးတော့နေမဲ့သမရတယောက်ကိုကျမတို့အခုရထားပြီးငွေကုန်ကြေးချများတာပေါ့လေဒါမဲ့လေဒါကသူ့ရဲ့အိမ်ပဲလေကျမအတွက်တော့ဒီကိစ္စကပြဿနာမရှိပါဘူးရှင
်ရွေးကောက်ခံသမရ Donald Trump လာမဲ့ဇန်နဝါရီလမှာကျန်းသစ်စာကျင်းဆိုပြီးတဲ့နောက်မှာလေနယူးယောက်ရဲဌာနအနေနဲ့ Trump Tower လုံခြုံရေးကိုဆက်ပြီးတာဝန်ယူနေရမှာဖြစ်တယ်လို့သမ္မတရဲ့လုံခြုံရေးကိုတာဝန်ယူရတဲ့ Secret Service မှာလည်း Washington ကအင်ဖြူတော်အပြင် Trump Tower ရဲ့လုံခြုံရေးကိုပါတာဝန်ယူရမှာဖြစ်ပါတယ်ရှင်
မတင်ကြီးထိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲသောတာရှင်များရှင်စောင်းနေနေဝေတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တေးတခြင်းတွေနဲ့ဖြောပြပေးနေပါတယ်ဒါကြောင့်ဒီနေ့တော့တေးသံရှင်ဘိုဘျူတီဆိုတဲ့အိမ်မက်စောင်းညာဆိုတဲ့တခြင်းနဲ့ဖြောပြပေးကြပါတယ်နားဆင်ပါရှင်တော်တာရှင်နေဒီဇင်မာမချမ်းမြေပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါတယ်ရှင် VOA ကနေအခုတနင်္လာညနေဘက်အစည်းအဝေးတွေကိုညနေ9နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့ Radio ညနေခင်းအစည်းအဝေးပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစည်းအဝေးကိုည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအသံ DBB မှာလည်းပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အစည်းအဝေးတွေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲတင်ပြပေးပါမယ်ရှင်
စီးပွားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာခုနှစ်ရက်ကြာပြည့်ခဲ့ရဆဲပြီးလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဖြန့်ဝေပေးနိုင်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။အီဂျစ်၊စပိန်နဲ့နယူးဇီလန်နိုင်ငံတွေဥဆောင်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့တိုက်ခိုက်မှုတွေခုနှစ်ရက်ကြာရဆဲဖို့လုံခြုံရေးကောင်စီကတိုက်တွန်းထားပြီးအစိုးရနဲ့တပုံနှစ်ဖက်စလုံးကထိန်းချုပ်ထားတဲ့နေရာတွေမှာထိခိုက်ပျက်စီးမှုတွေအကြီးအကျယ်ဖြစ်စေတဲ့လေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့တိုက်ခိုက်တာအပါအဝင်ပဲလိုလက်နက်မျိုးနဲ့မှတိုက်ခိုက်တာတွေမလုပ်ဖို့တာမြင်ထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုမြောက်ဒါကိုတာပြည်နယ်မှာတော့အငြင်းပွားမှုတွေဖြစ်နေတဲ့ဒေါ်လာ 3.8 ဘီလီယံအကုန်ကျခံတည်ဆောက်မဲ့ဒါကိုတာရေနံပိုက်လိုင်းအစီအစဉ်ကိုအမေရိကန်စစ်အင်ဂျင်နီယာတပ်ကဆက်မလုပ်ဖို့တာမြင်လိုက်ပါတယ်။ဒီပိုက်လိုင်းစီမံကိန်းကြောင့်ဌာနေတိုင်းဒါတွေရဲ့ရှားပါးနေရာတွေပျောက်ကွယ်ပြီးတောက်သုံးရေရင်းမြစ်တွေတိမ်ခေါ်သွားနိုင်တယ်လို့ဆိုပြီးတော့ Standing Rock စုဒေသခံဌာနေတိုင်းဒါတွေကလရုံနဲ့ချီပြီးတော့ကန့်ကွက်ဆန္ဒပြနေတာပါရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အိုကလန်မြို့ကဂိုဒေါင်တစ်ခုမှာလုပ်တဲ့ဒီညကပွဲတစ်ခုအထက်မှာတော့မိလာအောင်မှုဖြစ်လို့တိတ်ဆုံးသူအရေအတွက်ဟာတနင်္ဂနွေနေ့အထိဆိုရင်တော့33ရောင်အထိရှိသွားပြီဖြစ်ပြီးတော့စုံစမ်းစစ်ဆေးသူတွေကဆက်လက်ရှာဖွေနေတာကြောင့်40လောက်အထိလည်းတလာနိုင်ပွဲရှိနေပါတယ်တိတ်ဆုံးသွားတဲ့သူတွေအထက်မှာအသက်18နှစ်အရွယ်လူငယ်တွေပါဝင်နေတာတွေ့ရပြီးတော့တချို့ဆိုရင်တိထက်ငယ်သားတွေလည်းပါကောင်းပါနိုင်ပါတယ်ရှင်။ဩစတြေးလျနိုင်ငံမှာဒီတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာတော့ Green Party ကောင်စားဟောင်းလက်ဝဲရင်းနိုင်ငံရေးသမား Alexander Van der Bellen ကပြန်ပက် Freedom Party က Norbert Hofer ကိုအနိုင်ရသွားပါတယ်ရှင်။
တရင်ချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။ Surprise ဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington.